in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညူပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မများသတင်းအောင်ပါ။ဒီကနေ့တနင်္ဂနွေညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကဆင်ရနာတင်ပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပါပြီ။အင်ဒိုနီးရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကို April 18ရက်မှာကျင်းပသွားမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြားရပါမယ်မခွန်ညူ
။ကောင်းပါပြီရှင်။အဲ့ဒီလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့စီရေးပြိပခါတွေကြောင့်အုတ်ချုပ်ရရန်တရားပြက်စီးသလိုဖြစ်နေတဲ့အကြောင်း
โอเคเนี่ยทีนี้ก็พี่อยู่ดิมาเปียตรุขึ้นน่ะป้อเนาะบ่มาไม่ชี้จ้ะတော့ဘူးလူတွေကโกလုံးချင်းကိုกว่ากูไปดูอยู่ใต้နေจ้าပါတယ်แต่တချို့ကြည့်ရောဒီมาတော့ဒီယောมาရှိနေတယ်ဒီဒီပိုက်တွေက
ရခိုင်တိုင်းရင်းသားမျိုးနွယ်များအစီယုံကကိုစောစောထွန်းရဲ့ပြောကြခြင်းနဲ့အတူထုတ်လွှင့်ပြပါမယ်မြန်မာအရေးစုနေကမှာတော့မြန်မာငင်းချမ်းရေးစုနေဝဲလုပ်ငန်းစဉ်တွေဟာလက်တွေမှာအလုပ်ဖြစ်ရလားဆိုတာနဲ့ဘလို့နီလန်မျိုးကအကျိုးသက်ရောက်မှုပိုဖြစ်မလဲဆိုတာတွေဆွေးနွေးထားပါတယ်ရှင်ဒုတိယပိုင်းနိုင်ငံဝတ်မှာပြည်တွင်းသတင်းတုံ့သက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်
ထိုင်းနိုင်ငံမှာ2014ခုနှစ်ကဆင်အာနာသိမ်းပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။ဒီရွေးကောက်ပွဲက2014ခုနှစ်ကအာနာသိမ်းပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာနဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြိုင်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။နိုင်ငံတော်ဝန်မဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါတယ်။လွှတ်တော်တွင်မှကိုယ်စားလှယ်နေရာ250ကိုစစ်တပ်ကယူထားပြီးနိုင်ငံရေးပါတီတွေကနေရာ900အတွက်ရှင်ပြိုင်ကြရတာဖြစ်ပါတယ်။ဖွဲ့စည်းပုံဥပဒေအသေးရအသစ်ခန့်အပ်မဲ့ဝန်ကြီးချုပ်ကိုစစ်တပ်နဲ့တွဲပက်ဖွဲ့စည်းထားတဲ့လွှတ်တော်ကရွေးကောက်တင်မြှောက်မှာဖြစ်ပါတယ်။ဒီချက်ကဝန်ကြီးချုပ်အဖြစ်အစိုးရကိုပြန်လည်ဦးဆောင်ဖို့မျှော်မှန်းနေတဲ့ပရယုတ်အတွက်အလေးတာနေတာပါ။ထိုင်းနိုင်ငံစစ်အစိုးရကိုတော့ရွေးကောက်ပွဲနီးနဲ့ဖြုတ်ချနိုင်မယ့်အလားအလာအလံဝေးနေပါသေးတယ်လို့လည်းအကဲခတ်တွေကဆိုပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေနဲ့ခရီးသွားတွေအနေနဲ့ထိုင်းရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲတွင်နဲ့ရွေးကောက်ပွဲလွန်ကာလတွေမှာအထူးသတိထားနေထိုင်ကြဖို့ထိုင်းနိုင်ငံစီကံဥပဒေတွေကိုလိုက်နာကြဖို့ထိုင်းဘီရင်တော်ဝင်မိသားစုတွေနဲ့ပတ်သက်ပြီးဝေဖန်တာမျိုးမပြုလုပ်ကြဖို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့လူစုလူဝေးပွဲတွေမှာမပါဝင်ကြဖို့နဲ့နိုင်ငံတကာနဲ့ပြည်တွင်းသတင်းတွေကိုစင်စဲမပြတ်စောင့်ကြည့်သတိရှိကြဖို့စာရာတွေကို American အစိုးရကသတိပေးချက်ထုတ်ပြန်ထားပါတယ်
အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲ့ဆွဲစည်းအုပ်မှုတွေတဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးတော့အကျိတ်နဲ့ဖြစ်လာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကို April 18ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့ညွန်မောင်းပါတီတွေဘက်ကမဲဆန္ဒနဲ့ထောက်ဝက်ချက်ကိုအနိုင်ရသွားဖို့ရှိနေတယ်လို့ကြားခံကကောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်။သမ္မတဝီဒိုဒိုကိုစိန်ခေါ်တဲ့အတိုက်ခံအငိမ့်စားဗိုလ်ချုပ်ကြီးပရာဘိုဝိုဆိုဗီယန်တိုကတော့လူလူထောက်ခံမှုစစ်တမ်းမှာ29.500ခိုင်နှုန်းလောက်ရထားတယ်ဆိုပြီးတော့ဆိုထားပါတယ်အင်ဒိုနီးရှားရဲ့ Compass သတင်းစာကနောက်ထပ်ကြောက်ယူခဲ့တဲ့စစ်တမ်းမှာတော့ Bravo War ကိုထောက်ခံတဲ့ထောက်ခံမှုက 4.800 ခိုင်နှုန်းတက်လာပြီးတော့ Jogo Video ကိုထောက်ခံမှုက 3.400 ခိုင်နှုန်းကျဆင်းလာတယ်ဆိုပြီးတော့ဖော်ပြနေပါတယ်ဆိုဗီယန်တို့ဟာအင်ဒိုနီးရှားအနာရှင်ဟောင်ဆူအတိုရဲ့တမဟောင်းဖြစ်ပြီးတော့1998ခုနှစ်ကဆူအတိုလက်ထက်ဒီမိုကရေစီစီရေးလှုပ်ရှားတဲ့ကျောင်းသားတွေကိုဖန်စီနေနေမှုတွေမှာပါဝင်ခဲ့သူတူဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်။ဒါပေမဲ့သူ့ဘက်ကတော့ဇုံတရားအမှန်ရင်လုတ်ခဲ့တာမရှိဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်။ Bravo Subianto ရဲ့ရွေးကောက်ပွဲအွန်လိုင်းဖွဲ့ဘက်ကတော့အခုလိုမျိုးအရင်ကလူခွင့်ရေးကိစ္စရပ်တွေကိုပြန်ပြီးတော့နောက်ကျောင်းပြန်လည်နေတာဟာလက်ရှိသမ္မတဂျိုကိုဝီဒိုအနေနဲ့ဘာတစ်ခုမှအောင်မြင်အောင်လှုပ်ဆောင်နိုင်တယ်ဆိုတာကိုမပြနိုင်တဲ့အတွက်အခုလိုမျိုးအရင်ကလူခွင့်ကိစ္စတွေကိုပြန်ဖော်ပြီးတော့တိုက်ခိုက်နေတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံသားတော်များများကတော့သူတို့အတွက်လူခွင့်ကအရေးပါပြီမဲ့လို့လည်းဒီရွေးကောက်ပွဲမှာအဓိကအဆုံးဖြတ်ပြီးမှကတိုင်းပြည်ရဲ့စီးပွားရေးနဲ့တရားဥပဒေရေးရာကိစ္စရပ်တွေဖြစ်တယ်ဆိုပြီးတော့အကဲခတ်တွေကရှိမြင်နေကြပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံအနောက်ပိုင်းကိုတိုက်ခတ်နေတဲ့ Cyclone Mountain Veronica ဟာ Phil Barra ကမ်းခြေကုန်းတွင်ကိုဝင်ရောက်တိုက်ခတ်နေပါတယ်။မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်Port Hedland နဲ့ Karatha မြို့အကြားလေးတိုက်နှုံးကတနအီကို220ကီလိုမီတာနှုံးနဲ့တိုက်ခတ်ခဲ့တာပါ မုံတိုင်းဘူကျက်တီရှိရာဒီကန်းကြီးပိုင်းမှာဒီကနေ့တနင်္ဂနွေညတညလုံးဆက်လက်တိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။စနေနေ့လယ်ပိုင်းကစလို့မိုးသေးထန်စွာရွာခဲ့ပြီးမိုးရေချိန်9လက်မကျော်တိုင်းတာရရှိခဲ့ပါတယ်။ Cyclone မုံတိုင်း Veronica ဟာအလွန်အင်အားကြီးသလောက်ရွေးရှားမှုနှုန်းကအလွန်ကိုနှေးကွေးတယ်လို့ဆိုပါတယ်။နောက်ထပ်24နာရီကနေ36နာရီအတွင်းမိုးကြီးလီထန်တာတွေဖြစ်နိုင်တယ်လို့လည်းဩစတြေးလျမိုးဒီဝတာဌာနကသတိပေးထားပါတယ်။မုံတိုင်းကြောင့် Filbara ကန်းကြီးတဝိုက်လှိုင်းကြည့်ပြီးကြီးရေရှင်တာတွေဖြစ်နိုင်တယ်လို့လည်းခန့်မှန်းထားကြပါတယ
်တရုတ်နိုင်ငံအနေနဲ့နိုင်ငံသားကုမ္ပဏီတွေကိုဈေးကွက်တွေချက်ထန်သွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟန်ဆန်းကပြောလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မမှုတွေဖြည်းဖြည်းချင်းရော့ကျလာနေပြီးတော့တရုတ်နိုင်ငံရဲ့စီးပွားရေးဟာနိုင်ငံသားကုမ္ပဏီတွေပေါ်မှာတရားမဝင်ဈေးကွက်ထိန်းချုပ်တာတွေလုပ်နေတယ်လို့ပြောနေချိန်မှာပဲဒုဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါကိုယ်တော်စီးပွားကိုကာကွယ်တာတွေတပတ်တလုံးလှူဆောင်တာတွေရှိနေပေမဲ့လည်းတရုတ်နိုင်ငံအနေနဲ့စီးပွားရေးတကားတွေကိုပြန်ဖွင့်ပြီးတော့ပြည်ပြင်ပြောင်းလဲလှူဆောင်နေတာတွေကိုလည်းရပ်တန့်သွားမှာမဟုတ်ဘူးလို့ဒူဝင်ကြီးချုပ်ဟန်ဆန်းကပြောသွားတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့ကုန်သွယ်ခွန်တွေကိုရှော့ချပြီးတော့ညာနာမှုပိုင်ခွင့်အကာအကွယ်ပေးမှုတွေပိုကောင်းအောင်လုပ်ဖို့နဲ့အစိုးရတင်းနာခေါ်ယူတဲ့ကိစ္စတွေနဲ့တခြားကိစ္စတွေမှာပြည်တွင်းပြည်ပကုမ္ပဏီကြားမှာမြင်းမြတ်တရဆက်ဆံသွားမယ်လို့လည်းဒီကဘေဂျင်းမြို့မှာနေဆင်ချင်ပါတယ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ရဲ့ဖွံ့ဖြိုးအခမ်းအနားမှာပြောခဲ့တာပါအခုလစောပိုင်းကတရုတ်နိုင်ငံရဲ့ဥပဒေပြဋ္ဌာန်းသူတွေကအမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်စစ်ပွဲကိုအဆုံးသတ်နိုင်ဖို့ကူညီတဲ့အနေနဲ့ဥပဒေတရက်ကိုထောက်ခံအတည်ပြုခဲ့ကြပါတယ်အဲ့ဒီဥပဒေအရတော့တရုတ်အာဏာပိုင်တွေအနေနဲ့နိုင်ငံသားကုမ္ပဏီတွေအပေါ်မှာဒီပညာတွေလွှဲပြောင်းပေးဖို့အတွက်ဖိအားပေးတာတွေမလုပ်ဖို့ကိုပြောထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီဒီယိုမြန်မာပိုင်းရဲ့တင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်နော်ဝေးနိုင်ငံအနောက်ဘက်ကမ်းလွန်ပင်လယ်မှာလှိုင်းကျန်ပြီးတော့ဒုက္ခတွေ့နေတဲ့ပင်လယ်ကူးခရုစ်သင်္ဘောကြီးပေါ်ကလူ1300လောက်ကိုကယ်တင်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေအပူတပြင်းဆောင်ရွက်နေကြပါတယ်။ပင်လယ်မှာလေတိုက်နှုန်းတစ်နာရီ80ကီလိုမီတာနှုန်းတိုက်ခတ်နေပြီးရေလှိုင်း10မီတာလောက်မြင့်တက်တဲ့အခြေအနေကြုံနေရတဲ့ကြားကကယ်ဆယ်ရေးတွေဆောင်ရွက်နေတာပါ။လေတွေထန်နေတဲ့ကြားကပဲရဟတ်ယာဉ်တွေတုံးပြီးလေကြောင်းကနေလူတွေကိုကယ်တင်ပေးနေပါတယ်။ခရုစ်သင်္ဘောကြီး Viking Sky ဟာမနေ့စနေနေ့နေ့လယ်ပိုင်းကအင်ဂျင်ဆက်ပြဿနာပေါ်ခဲ့ပြီးတဲ့နောက်တင်မောကက်တင်ကအရေးပေါ်ကယ်တင်မှုအကြောင်းကြားခဲ့တာပါတင်မောအင်ဂျင်လေးလုံးထဲက၃လုံးပြန်လည်လေပတ်နိုင်ခဲ့ပြီးတဲ့နောက်တွန်းတင်မောအကူအညီနဲ့တဖြည်းဖြည်းချင်းကန့်ကတ်ဖို့ကြိုးစားနေပါတယ်တစ်ချိန်တည်းမှာပဲခီးသည်တွေကိုဘေးလွရာရောက်အောင်ကူညီကယ်ထုတ်ပေးနေစေလဲဖြစ်ပါတယ်ခီးသည်အများစုကဗြိတိန်နဲ့အမေရိကန်လူမျိုးတွေဖြစ်ကြပါတယ်ရှင
်ဆီးရီးယားနိုင်ငံမှာ IS တွေခြေကုပ်ယူထားတဲ့ကာလီဖိတ်ကိုခြေမုံနိုင်လိုက်ပြီလို့အမေရိကန်ကြောတောင်နောက်ခံပြူမဟာမိတ်တွေကကြေညာလိုက်ပါတယ် IS တွေကိုလေကြောင်းကနေအကြီးကျယ်ခြေမုံတိုက်ခတ်ခဲ့ပြီးတဲ့နောက် IS တပ်ဖွဲ့တွေကိုအခုလိုခြေမုံနိုင်လိုက်တာဖြစ်တယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Muslim Kobani ကပြောပါတယ်ဒါပေမဲ့လည်းနောက်ထပ်တိုက်ပွဲတွေလည်းထပ်ပြီးတော့ရှိလာနိုင်သေးတယ်လို့သူကသတိပေးထားပါတယ် IS တပ်ဖွဲ့ကိုတိုက်ခတ်ခြေမုံနိုင်ခဲ့ပြီး Baghouz ဒေသမှာဒီ IS တွေနောက်ဆုံးထိန်းချုပ်ထားတဲ့နယ်မြေကိုလည်းသိမ်းပိုက်နိုင်လိုက်ပြီးဖြစ်တယ်လို့ SDF အဖွဲ့ရညကြားရေးမှူးချုပ်ကိုဘာနီကဒီအောင်ပွဲရဂုံပြူခန္ဓာတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်ဆီးရီးယားရှေ့မြောက်ပိုင်းဘာကူးစ်မြို့ကနေရာတချို့ဟာ IS တို့ထိန်းချုပ်ထားတဲ့နောက်ဆုံးနေရာတွေဖြစ်ပါတယ်အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေက IS တို့ရဲ့လက်ကျန်ဒေသတွေကိုပိတ်မှတ်ထားပြီးတော့ကြာသပတေးနေ့နောက်ပိုင်းနဲ့တောက်ကြနေမနဲ့စောပိုင်းတွေမှာလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်စီယုံချိန်အတွင်းရုရှားဂျာဝင်နောက်ဆက်ပတ်သက်မှုရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတာတွေအဆုံးသတ်တော့မှာဖြစ်ပါတယ်ဒီကိစ္စတွေကိုစုံစမ်းနေတဲ့စုံစမ်းစစ်ဆေးမှုရောဘတ်မိုလာကသူ့ရဲ့လျှို့ဝှက်အစီရင်ခံစာကိုအမေရိကန်ရှေ့နေချုပ်ဝီလျံဘာစီကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်တချိန်တည်းမှာပဲနယူးယောက်ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီမှာရှိတဲ့တရားရုံးတွေကအစိုးရရှေ့နေတွေကလည်းဒီအစီရင်ခံစာကနေပေါ်ထွက်လာနိုင်တဲ့နောက်ဆက်တွဲဂွင်းဆက်ကိစ္စရပ်တွေအပေါ်ဆက်လက်စုံစမ်းနေပါတယ်သမ္မတထရမ့်ရဲ့ဘန္ဒာငွေကြေးအပါအဝင်ရုရှားနဲ့ပတ်သက်ဆက်ဆက်နိုင်ခြေရှိတာတွေအပြင်တခြားကိစ္စတွေနဲ့ပတ်သက်လို့လည်းအထက်နဲ့အောက်လွှတ်တော်အတွင်းစုံစမ်းမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာပါဒီလိုစုံစမ်းမှုတွေထဲမှာရွေးကောက်ပွဲမဲဆွယ်စီယုံရေးကာလငွေကြေးသုံးစွဲမှုစီကံတွေဖောက်ဖျက်ခဲ့မှုရှိမရှိသ တမရကျန်းတစ္ဆာချိန်ဆပွဲရမုံငွေသုံးဆွဲမှုတမရထရမ့်မဲဆွဲစီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းဖောမန်နူဖော်ရဲ့ငွေကြေးမတမာမှုတွေနဲ့အင်ယာချင်းငူတွေအပေါ်လိန်လည်မှုစတဲ့ကိစ္စရပ်တွေအပြင်တခြားကိစ္စရပ်များစွာပါဝင်ပါတယ်ဒါကြောင့်စုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကနောက်ဆက်တွဲဂွင်းဆက်ပြဿနာတွေထပ်ပြီးတော့ပေါ်ပေါက်လာနိုင်တယ်လို့သုံးသပ်ကြပါတယ
်ဘိုဇဘဲနိုင်ငံဘေရာစိတ်ကမ်းမြို့ကိုအိုက်ဒါဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီးဒုတိယဘက်တွင်မှာပဲခေတ်သီးလုပ်ငန်းတွေကိုအပြည့်အဝပြန်ပြီးတော့လုပ်နေကြပြီဖြစ်ပါတယ်မိုဇမ်ဘစ်နိုင်ငံမှာမုန်တိုင်းကြောင့်သေဆုံးသူဥယျာဉ်စုစုပေါင်း400ကျော်ရှိနေဖြစ်ပါတယ်မုန်တိုင်းတန်တဲ့မိုဇမ်ဘစ်ဇင်ဘာဘွေနဲ့မာလာဝီသုံးနိုင်ငံပေါင်းသေဆုံးသူဟာ900ကျော်ရှိတယ်လို့ကုလသမဂ္ဂစီးရင်တွေအရသိရပါတယ်ရေပြန်ကျလာတဲ့အမျှရှာဖွေခေတ်သီးလုပ်ငန်းတွေပြန်လုပ်နိုင်တဲ့အတွက်သေဆုံးသူစီးရင်ပိုတိုးလာနိုင်တယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်ဆယ်စုနှစ်များစွာတွင်ဒေသတွေမှာအင်အားအကြီးဆုံးဖြစ်ခဲ့တဲ့ဒီမုန်တိုင်းတန်ခံရသူဟာ 1.8 တန်းကျော်ရှိတာပါ